ပြီးခဲ့တဲ့ပတ်ကနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသမှာအင်အား 6.8 magnitude ရှိတဲ့ငရင်တန်းခံခဲ့ရတဲ့အဖွဲ့ဝင်မြန်မာနိုင်ငံကိုအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကကူညီဖို့အစင်းသင့်ရှိပါတယ်လို့ပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့ငရင်လုတ်ပြီးလိုအပ်တဲ့အစားအစာဆေးဝါးဆောင်ဝိထဲနဲ့ကင်ဆာရေးပစ္စည်းတွေကိုအလင်းမြန်ပေးပို့နိုင်ခဲ့ပါတယ်လို့အာဆီယံထွေထွေတွင်းမှုချုပ်ဆူရင်ပစ္စဝန်ကပြောပါတယ်ဒါပေမဲ့လည်းအာဆီယံအဖွဲ့အနေနဲ့လာမယ့်သတင်းပတ်တွေမှာမြန်မာနိုင်ငံကိုကူညီဖို့အသင့်ရှိပါတယ်လို့ဆူရင်းကပြောပါတယ်။တနင်္လာနေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံဆိုင်ရာမြန်မာကိုယ်စားလှယ်ဥညာဉ်လင်းနဲ့တွေ့ဆုံရမှာခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဂျာတာပရီးနေ့ကထိုင်းနေဆက်ဒေသမှာလှုပ်ခဲ့တဲ့ငရင်ကြောင့်လူ84ဦးသေဆုံးပြီး120ဒဏ်ရာရခဲ့တယ်လို့အာဆီယံအဖွဲ့ကပြောပါတယ်။အဆိုးဆုံးငရင်တန်းခံခဲ့ရတဲ့ဒေသတွေကတော့တာချီလိတ်မြို့နားကတာလီနဲ့မိုင်းလင်းဒေသတွေဖြစ်ပြီးငရင်တန်းကြောင့်လမ်းမကြီးထက်ချမ်းကွဲပြီးအဆောက်အုံတွေမြေပေါ်မှာပြားချက်နေအောင်ပြိုကျတဲ့သတင်းဓာတ်ပုံတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံကိုဝန်ထမ်းကြောင့်တဝန်လွှာတွေပေးပို့ပြီးအကူအညီတွေပေးဖို့လည်းကန့်လန့်ကြပါတယ်။ထိုင်းနိုင်ငံကငွေကြေးအကူအညီထိုင်းဘတ်ငွေ3,000ပေးရမှာဖြစ်ပြီးတရုတ်နိုင်ငံကတော့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အထောက်အကူဖြစ်အမေရိကန်ဒေါ်လာ5,000,000လှူဒါန်းမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်